ကချင်ပြည်နယ်ဖားကန့်မြို့နယ်မှာရေမဆေးကြောက်ရှာဖွေသူတွေနဲ့ရဲတပ်ဖွဲ့ဝင်ကြားရုံရင်စင်ခဖြစ်ပွားရာကနေလူ5ဦးသေဆုံးခဲ့တဲ့အထိလုံခြုံရေးတပ်ဖွဲ့တွေဘက်ကနေနှင်းခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ရဲတပ်ဖွဲ့ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုချင်းချောက်လာတဲ့အတွက်ပြစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့တာဝန်ရှိသူတွေကစစ်ဆေးနေကြောင်းပြောဆိုခဲ့တာပါ။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ရှင်။
ဖားကန့်မြို့နယ်လုံခင်အုပ်စုမစွရန်ကျေးရွာနဲ့ဆိုင်ရာကျေးရွာကြားကြောက်ရှာဖွေရေးတစ်သုံးလုံးကုမ္ပဏီလောက်ကမှာလုံညုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုဒေါတာလက်နဲ့တွေကင်ဆောင်ထားတဲ့ရေမဆေးကြောက်ရှာဖွေသူတွေကအော်တိုဘာလ18ရက်ဗုဒ္ဓနေ့ည9နာရီခွဲလောက်မှာလောက်ကတဲ့အတင်းဝင်ရောက်ရန်ပြူရွာကရုံရင်းစံခတ်ဖြစ်ပွားပြီးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးလူ5ဦးသေဆုံးကလူ20ကျော်ဒဏ်ရာရသွားကြောင်းအခင်းဖြစ်ပွားမှုအတွင်းရဲတပ်ဖွဲ့ဝင်5ဦးလည်းဒဏ်ရာရရှိခဲ့ကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့သတင်းကိုကိုးကားပြီးတောက်ကြနေထုတ်အစိုးရသတင်းဆောင်မှဖော်ပြပါရယ်ရဲတပ်ဖွဲ့အနေနဲ့ပြစ်ခတ်ရှင်းလင်းတဲ့နှီးကိုမတုံးပဲပြဿနာကိုအခြားနှီးလန်းတွေနဲ့ဖြေရှင်းသင့်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးလမောင်လာတောင်ကပြောပါရယ်အခြ
ားဖြေရှင်းတဲ့နှီးလည်းရှိပါပေါ့လေဥပမာသူကဒီမပြစ်ခတ်ပဲနဲ့ဟိုလူထုကိုသူကနေပြီးတော့ဟိုရှင်းပြပြောပြပြီးတော့ဒီလူချိုးရေးတက်ပြယူလို့ရှင်းဘယ်လိုကောင်းလဲဒီရေမဆေးလည်းဘာမှလုပ်မှာပေါ့ပေါ့ဒါမဲ့အခုကအဲ့လိုမဟုတ်ပဲနဲ့ကျွန်တော်ဒေတာကြတော့သူတို့ထိနိုင်ကျင်းနေတာလေဥမာအဖြစ်ဒီမနေ့ဖျားကြောင်းကျဲဝင်ပြီးတော့တက်ဖောက်ပြီးလူလေးရကောလေဖမ်းပြီးတော့ရိုက်နေတာလို့ရှိတယ်လေဆိုတော့ကအဲ့တက်ကကောရဲကကောကျွန်တော်ဖတ်ကတည်းကမတူထိနိုင်ကျဲပြီးလို့ဆိုတာရှိတယ်လေဘယ်သူမှလည်းဘာမှပြောပိုင်ခွင့်လည်းမရှိဘူးလေဟိုအစိုးရဆိုလဲအရတားစိုးရကပြောတာပါဟိုဘာမှလည်းအလားမရှိစစ်တပ်လောက်အလားမရှိဘူးလေ
ရေမဆေးကြောင်ရှာဖွေသူတွေဟာသူတို့ကိုအန်ဒီရဲ့ပြူပြီးချင်းချောက်လာတာကြောင့်ပြစ်ခတ်ဖြေရှင်းခဲ့ရတာဖြစ်ကြောင်းနဲ့ပြစ်ခတ်စဉ်ပါဝင်ခဲ့တဲ့ရဲတော်ဝင်ရှိသူတွေကိုစစ်ဆေးနေကြောင်းလုံခင်စကန်မှုဒူရဲမှုရဲအောင်က VOA ကိုပြောပါတယ်
။ဘာကြောင့်ပြစ်ခတ်လဲဆိုတော့သူရဲတွေကိုရဲကရင်းကြီးရဲအများကြီးဝိုင်းထားတယ်။ဘာကြောင့်ဒီရဲနဲ့သူရဲဆဲတယ်ပြင်းနေပြစ်တယ်နောက်တခါရဲဟောကရာကြီးကိုဖမ်းသွားတယ်ဖမ်းပြီးလက်နဲ့ချတာချင်တာမဟုတ်ဘူးလို့တော့နောက်ကြောင်ရုံရက်ကသုံးပါးဒီနေရာကနေအရေးကြီးလာတယ်။စားလမီးနဲ့ကျတယ်လူလည်းကျန်တာကြတာပဲ။ဒါကဘုံနေ။အချင်းပါကျွန်တော်ကဒီလိုလူကြည့်သူကြီးစာနာပြတာလို့တခြားဘောတော့လူကြည့်သူကြီးတွေလုံးစာနာမျိုးတွေကလို့ပဲအဲ့လိုအချင်းကြည့်ရလေကျော်လူကြည့်ကြတော့ရဲဦးရဲဦးတော့ပုံပြလိုက်အောင်ဆိုတော့ကနေအဲ့အချင်းနဲ့သွားလို့ဒီလိုအချင်းပါပဲ
။ဆိုတော့လူစုလူဝေးတဲ့ကိုပြစ်ခတ်ခဲ့တဲ့ရဲတွေနဲ့ပတ်သက်လို့ရောတစုံတရာစုံစမ်းစစ်ဆေးတာတို့အေးအေးယူဆောင်ရွက်တာတို့ရှိပါလား
ရှိပါတယ်ရှိပါတယ်အဲ့ဒါလည်းအဲ့ဒါလည်းရှိပါတယ်ကျွန်တော်ဌာနကျဆိုရင်နောက်ဆက်ပြီးလည်းရှိတယ်ဒီမှာအမှုရပ်ပ
တ်တာဒါပေမဲ့လုံငင်းရဲစခန်းမှုရဲ့ပြောဆိုချက်ဟာအကြောင်းပြချက်တစ်ခုသာဖြစ်တယ်တို့ဦးလမောင်လာတောင်ကထောက်ပြပါတယ
်တကယ်တော့အဲ့ရေမဆေးပြတုတ်သားတော့မကင်ဒါပေမဲ့ဟိုရေမဆေးမှာကင်တဲ့ဟိုတူလေအဲ့ဒါတော့ဟိုရေမဆေးတိုင်းကင်တာတော့ရှိတယ်ဒါပေမဲ့ဓာတ်ကင်တာတော့ကျွန်တော်မမြင်ဘူးပေါ့လေသူတို့အဲ့ရေယူပြောလာအများကဟိုကျေဒီပြောလေပြောတာရှိတယ်ဆိုတော့တော့မဟုတ်လေခုကျွန်တော်တို့ချင်းပြင်းနေမှာဖြစ်နေတဲ့ဟိုအဖြစ်အပျက်ကိုကြည့်လို့ရှိရင်ကျွန်တော်ဖက်ကကုမ္ပဏီမှာဖြစ်တဲ့အရာမဟုတ်ဘူးတန်တဲ့ပိုင်းမှာလည်းဒီတက်ကပြစ်မာတာလည်းရှိတယ်ဗျာရဲတွေပြစ်မာတာလည်းရှိတယ်ဒါပေမဲ့အပြစ်မာတဲ့ရဲတို့တက်ကိုဟိုအေးယူရဲ့တခါမှလည်းမကြဘူးအဲ့ဒါကြောင့်အေးယူမယ်ဆိုတော့အဲ့ဒါကိုကျွန်တော်ပြီးတော့တိတ်ပြီးတော့ဟိုအယုံကြည်ရှိပေါ့ဗျာ
လူစုလူဝေးနဲ့ပတ်သက်လို့ရဲကကင်တွယ်ဖြည့်ရှင်းရမှာပြိမိတ်ကိုလက်လွတ်စပယ်သုံးခွင့်မရှိဘူးဆိုတော့ဥပဒေပြဋ္ဌာန်းချက်ရှိကြောင်းလူအခွင့်ရေးရှင်တွေဦးသိန်းသန်းဦးကပြောပါတယ
်သူတို့လက်သူအသက်အနေနဲ့လူရတဲ့အချိန်မှာကက်ဆက်ကိုထိခိုက်လာမယ်ဆိုတော့ခုခံခွင့်တော့ရှိတယ်ဟိုကိုသဘောနဲ့ကိုတော့လုပ်လို့မရဘူးဗျနော်သူကသက်ဆိုင်ရာတရားသူကြီးတယောက်ဆိုတော့သူကသဘောနဲ့မနေနဲ့ရဲရချီပြီးတော့ခါတို့ကချီပြီးတော့အခြေအနေကိုသိသိကုန်ကဲပြီးတော့လုပ်ရတယ်ကိုထင်တယ်တော့ပြလို့မရဘူးရဲလက်ဆွဲမှာရောတော့ဒီရာဇဝတ်ကျင့်သုံးမှုတွေမှာပြန်ထမ်းတာပဲရှိတယ်။တကယ်တည်းကတော့ကော်မရှယ်ပြည်ရတဲ့တိတိကျကျတကယ်စုံစမ်းစစ်ဆေးပြီးတော့နှစ်ဖက်နားထောင်ပြီးမှဖြစ်မှာကိုသိနိုင်ပါမယ်။ဒီသက်ဆိုင်ရာမြို့နယ်တရားရုံးတရားသူကြီးကထားဒီလူသေးတာတပရာအတိုင်းဟုတ်ကြလားမဟုတ်ကြလားဗျာ။အဲ့ဒါစုံစမ်းစစ်ဆေးရတယ်ကျွန်တော်တို့ဒီမှာတော့ဂျင်းစုံလိုက်စင်ပြီးတာတူဖြစ်နေတယ်။ကိုပါကြီးတဲ့တိုင်းတပ်လိုက်တာပဲ။ဒေါခင်ဝင်းလည်းဒီတိုင်းတပ်လိုက်တာပဲ။အဲ့တော့အဲ့ဒီလိုမျိုးဥပဒေကတခြားရောက်နေတာပေါ့နော်အခက်အခဲဖြစ်
။ဘုရုနေလုံငင်းမှာဖြစ်ပွားခဲ့တဲ့ဖြစ်စဉ်အတွင်းရဲကပြစ်ခတ်မှုအပြင်မြေစာနဲ့ဖုံးပြလိုက်တာကြောင့်လူ၅ဦးထက်မကသေဆုံးနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တီးခြားအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။ရုံးရင်ဆန်ခတ်မှုအတွင်းဒဏ်ရာရခဲ့သူတွေကိုမှော်ပုံရွာလူမှုကယ်ဆယ်ရေးအသင်းကလုံခင်တိုက်နယ်စစ်ရုံကိုပို့ဆောင်ပေးခဲ့ကြောင်းနဲ့အ အဲ့ဒီတဲကဒဏ်ရာပြင်းထန်သူ၉ဦးကိုမြေကြီးနားစည်းရုံကိုပို့ဆောင်ပြီးကုသပေးသွားမှာဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြပါတယ်ခင်ဗျာ။